မြန်မာပြည်သက်တွေရှိတဲ့ပြည်ပနိုင်ငံတွေကိုအနုပညာရှင်တွေသွားရောက်ဖျော်ဖြေနေတာတွေကမြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုပေါ်သက်ရောက်မှုတွေရှိတယ်လို့မြန်မာရဲ့လှုပ်ရှားသူတွေကပြောနေပါတယ်။ဘလို့ကြောင့်လဲဆိုတာကိုမန်းညိုညိုလင်းမေးမြန်းတင်ဆက်ပြောပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံတွင်းကအနုပညာရှင်တချို့ဟာလွန်ခဲ့တဲ့လပိုင်းတွေကစပြီးပြည်ပနိုင်ငံတွေဖြစ်တဲ့ထိုင်းနဲ့မလေးရှားလိုနိုင်ငံတွေကိုထွက်ပြီးအနုပညာတင်ဆက်သီးဆိုဖျော်ဖြေမှုတွေခက်စိတ်စိတ်လှုပ်လာကြပါတယ်။အဲဒီမှာတရားမဝင်ဖျော်ဖြေမှုတွေလည်းရှိတာကြောင့်ပွဲဖြစ်လိုက်ရတာတွေအိရှင်နိုင်ငံအာဏာပိုင်တွေရဲ့ဖန်ဆီးခံရတာတွေလည်းရှိတာပါ။ပြည်ပမှာရှိနေကြတဲ့မြမအရေးလှုပ်ရှားသူတွေကတော့ဒီပွဲလမ်းတပင်တွေကိုအခုလိုကာလတွေမှာမလုပ်သင့်ဘူးလို့ဆိုကြပါတယ်။
အဒီလိုအချိန်မှာကျွန်တော်တို့မြန်မာနိုင်ငံကစစ်မြေပြင်ဖြစ်နေတယ်။စစ်မြေပြင်ဖြစ်နေတဲ့အချိန်မှာဒီလိုပွဲတွေနိုင်ငံအဒီလုံလို့ရတဲ့နိုင်ငံတွေမှာသူတို့တွတ်လုကြတယ်ပေါ့နော်။ဒါမြန်မာနိုင်ငံအတွင်းထဲမှာလည်းသူတို့အာလှဲ့လှဲ့ပြီးတော့မှဒီပျော်ပွဲရှင်ပွဲတွေအစတေရှိုးပွဲတွေ DJ ပွဲတွေကိုဒါတောက်လျှောက်လုပ်နေတာကျွန်တော်တို့လည်းမြင်နေရတာပဲပေါ့နော်။ဒီနိုင်ငံတွေရဲ့အထိပါလာဝင်လာပြီးတော့မှဒီလိုပွဲမျိုးတွေလုပ်တယ်ဆိုတာအဒီအချိန်မှာမလုပ်သင့်ဘူး။နောက်ပြီးတော့ကျွန်တော်တို့ပြည်သူတွေပေါ့နော်ပြည်သူတွေကလည်းဒီအချိန်မှာဒီပွဲတွေမှာလိုက်ပြီးပျော်ပါမနေသင့်ဘူးညောမနေသင့်ပါဘူးအဲဒီကြားထဲမှာလည်းနောက်ထပ်ပွဲတွေရှိပါတယ်အဲနောက်ထပ်ပွဲတွေဆိုတာဒီစစ်ကောင်စီကိုထောက်တိုင်ဝိုင်းလုပ်ပေးနေတဲ့အမှုပညာရှင်တွေလည်းထက်လာအောင်မယ်လို့ကျမတို့သတင်းတွေလည်းကြားထားတယ်အခုအချိန်မှာဒါအဆပဲရှိသေးတယ်အဆမှာတော့မှဒီနှစ်လအတွင်းမှာ၄၅၆နေရာသူတို့လုတ်သွားပြီ၄၅၆ပွဲဇက်တိုက်လုတ်သွားပြီအဲ့ဒီလိုမှတဆင့်သူတို့လမ်းကြောင်းပေါက်ပြီးတော့မှဒီမှာအဲစစ်တပ်နဲ့အပေါင်းပါတွေနဲ့ပါပေါင်းပြီးတော့ဒီဘက်မှာလာပြီးတော့ဝင်ငွေရှာနေမယ်ဆိုလို့ရှိရင်ကျမတို့ဘာဆက်လုပ်မလဲနော
်တော်လှန်ရေးအရှိန်တက်လာတဲ့ကာလမှာအခုလိုပွဲလမ်းတပြင်းတည်းကျင်းပပြီးလူမှုကိုဆွဲဆောင်တာကစစ်တပ်ရဲ့အစီအစဉ်တကျလှုပ်ဆောင်နေတာဖြစ်နိုင်ပြီးဒီလိုပျော်ရွှင်ဖို့တက်တဲ့ကျင်းပတဲ့ပွဲတွေကမြမအရေးအတွက်လှုပ်ရှားဆောင်ရွက်မှုတွေကိုလည်းထိခိုက်မှုဖြစ်စေတယ်လို့ပြောပါတယ
်ဒီဘက်မှာပွဲအစီအစဉ်လှုပ်ပွဲလက်ခံအစီအစဉ်လှုပ်တဲ့ organizer တွေပေါ့နော်ဆိုတော့ဒီလူတွေကစီးပွားရေးသမားတွေဖြစ်တယ်။အဲသူတို့စီးပွားရှာတာတော့ဒါသူတို့စီးပွားရေးသမားကတော့စီးပွားရှာမှာပဲ။ဒါတော့ကျမတို့လက်ခံလို့ရတယ်။ဒါပေမဲ့တခြားနီးလန်းတွေပဲရှာသေးခြင်းနဲ့ဒါကျမတို့အဲတော်လန်ရေးအတွက်ဝင်ငွေရှာနေတာတော်လန်ရေးအတွက်ရန်ပုံငွေရှာနေတာဆိုရင်ကျမတို့ထိုင်းနိုင်ငံရှိမယ်ဒါအင်အားကောင်းကောင်းနဲ့ရှာပေးနေတာပေါ့။မလေးရှားနိုင်ငံရှိမယ်ဒါကျမဆိုရင်လည်းဒီမှာရန်ပုံငွေပွဲတွေဥဆောင်ပြီးတော့မှလုပ်တဲ့ပွဲတွေရှိတယ်။ဒါသဝေးပွဲတို့နော်ရုပ်ရှင်ပြပွဲတို့ဒါလက်မှတ်ရောင်းတာတို့ပေါ့။ဆိုတော့ဒီပွဲတွေအတွက်လည်းကျမတို့အင်အားရော့သွားမှာဖြစ်တယ်ပြည်သူကလည်းပုံမှန်အနေထားဖြစ်သွားမယ်ဒါပြည်သူလူထုကိုလည်းဟိုဒီအပေါ်မှာလိုက်မျောမပေးဖို့နဲ့တော်လန်ရေးကိုအဲအာယုံစိုက်ပေးဖို့ကျွန်မအနေနဲ့တောင်းဆိုချင်ပါတယ
်ပွဲကိုဦးစီးတင်ပါကြတဲ့လုပ်ငန်းရှင်တွေအနေနဲ့လည်းအခုလိုအချိန်တွေမှာအခွင့်ကောင်းယူပြီးစီးပွားရှာတာမျိုးတွေမလုပ်ဆောင်သင့်ဘူးလို့ဆိုပါတယ
်တော်လန်ရေးတဲ့မှာပါဝင်ထားတဲ့ဆိုတိုင်းနေရာဥထားတဲ့ပုံစံမျိုးဟုတ်လားတစ်ချိန်ချိန်မှာဟုတ်လားအဲတော်လန်ရေးအောင်သွားတဲ့အချိန်ငါတို့လည်းဒီမှာလက်မှတ်ရှိပါတယ်ဆိုတဲ့ပုံစံမျိုးခွာထိုင်ပြီးတော့မှအဲနေပြီးတော့မှကိုလှုပ်ချင်တာလှုပ်ခွင့်ပေးရမယ်ဆိုလို့ရှိရင်တော့ဒါကတော်လန်ရေးလှုပ်တာမဟုတ်ဘူးလေเนาะကျမအနေနဲ့ပြောချင်တာဒါကကျွံဝဲတယ်လို့ဖြစ်နေတယ်ပတ်စံပေးပြီးမင်းတို့တိုက်ပါကွာငါတို့လည်းပတ်စံပေးထားပါတယ်ဆိုတဲ့ပုံစံမျိုးဖြစ်နေအခုမလေးရှားမှာကအဲ့လိုဖြစ်နေရပါအဲတချို့ကြတော့လေဒီလိုဖုံးဆက်ပြီးတော့မှငါတို့ဒီပွဲတွေလုပ်နေတာဟိုဗဇက်ပိတ်ပေးထားဆိုတဲ့ပုံစံမျိုးအဲဗဇက်ပိတ်ပေးထားပါငါလည်းတော်လန်ရေးကိုဘလောက်ပါထားတယ်ဘလောက်တူထားတယ်ဆိုတဲ့ပုံစံမျိုးလေကျမကိုကိုယ်တိုင်ကိုကြဖုံးခေါ်ပြီးပြောလာတာရှိတယ်ဆိုအဲ့ဒီအပေါ်မှာကျမပြောချင်တာရှင်းရှင်းပါပဲတော်လန်ရေးကကျမတို့ကတော်လန်ရေးလို့ဒီတော်လန်ရေးအချိန်ကာလကြီးတိုက်နေတာပြည်သူရဲ့အာဏာကိုပြန်လိုချင်လို့တိုက်နေတာဖြစ်တယ်ဆိုတော့တော်လန်ရေးကိုကျွံဝဲတယ်လို့ဝယ်ထားလို့မရဘူးတော်လန်ရေးကိုငွေပေးပြီးတော့ဝယ်ထားတယ်လို့ဝယ်ထားလို့မရပါဘူးငါတော်လန်ရေးမှာပါခဲ့တယ်ဆိုပြီးလှုပ်ချင်တိုင်းလှုပ်ခွင့်မရပါဘူးဟိုကျမတို့အနေနဲ့ကတော့တတ်နိုင်တယ်လို့ boycott ဆက်ပြီးလှုပ်သွားအောင်မှာပါ
ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ညကလည်းမလေးရှားနိုင်ငံပြည်နယ်မြို့မှာရှိတဲ့ကာရာအိုကေကလပ်တစ်ခုမှာပြည်ရင်းက sexy model ဖူးပွင့်ခိုင်နဲ့နဂါမေရောလို့လူသိများတဲ့အေမီဆန်တို့တီးဆိုဖျော်ဖြေမှုတွေလုပ်နေတဲ့အချိန်အလဲဗီဇာနဲ့ခွင့်ပြုချက်မရဘဲဖျော်ဖြေတာကြောင့်ပွဲစီစဉ်သူတွေတင်ဆက်ဖျော်ဖြေသူတွေအပြင်လာရောက်တည်ရှိကြသူတွေကအထောက်ထားမဲ့သူတွေပါမလေးရှားအာဏာပိုင်တွေရဲ့ဖမ်းဆီးမှုကိုခံခဲ့ကြရတာပါရှင်